Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်တင်ဆက်နေပါတယ်လိုင်းတိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်ပင်ကလာညာချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ရွေးကောက်ပွဲနိုင်သမ္မတထရမ့်ရွေးချယ်ထားတဲ့ဝန်ကြီးတချို့လိမ်ပိုင်းဆိုင်ရာဆွဆွဲချက်တွေရင်ဆိုင်နေရပါတယ်ဘရာဇီးနိုင်ငံကအမေဇုန်တောကိုအမေရိကန်သမ္မတတအုပ်အနေနဲ့ပထမဆုံးအကြိမ်အဖြစ်သမ္မတဂျိုးဘိုင်ဒန်တွားရောက်ခဲ့ပါတယ်အမန်ဒီခေါင်းဆောင်ဖုန်တာရှင်ကိုတရုတ်ကဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မှတ်အချင်းနိုင်တဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ကွယ်လွန်သူဒေါက်တာစော်မြင့်မောင်ကိုဂုံပြုအောင်မေးတဲ့တလပြည့်စွန့်ကပ်အလူကိုမနေ့ကမေရီလန်းမှာပြုလုပ်ခဲ့ပါတယ
်အဲ့တော့ဆုံးရှုံးမှုဘယ်လောက်ထိကြီးမားလဲဆိုတော့အင်မတန်မှအရေးကြီးတဲ့ဆုံးရှုံးမှုကြီးအကြီးကြီးကိုဆုံးရှုံးသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တ
မ်း NLD ဘဟုအလုံးမှုဆောင်ဖွဲ့ဝင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်လာသားကလေးနဲ့မိခင်အပါအဝင်3ဦးသေဆုံးသွားတဲ့သတင်းပေးပို့ချက်မတရားမှတိုက်ပွဲတွေကြောင့်ဒေသခံရွာသားအများအပြားဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့သတင်းပေးပို့ချက်စတာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းခန်းအပါအဝင်အပတ်စဉ်ခန်းတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူပြောပြမှာပါရှင
်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့ထဲမှာအရေးကြီးတဲ့တာဝန်ယူဖို့အဆိုပြုထားတဲ့သူတွေကကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့ Fox ရုပ်သံသတင်းကြေညာသူ Pete Hexet နဲ့ရှင်းနေချုပ်အဖြစ်အဆိုပြုထားတဲ့ Outlook တော်အမတ်ဟောင်း Matt Gaetz တို့နှစ်ယောက်စလုံးလိမ်ပိုင်းဆိုင်ရာအရှုပ်ထွေးတွေနဲ့ညှဉ်းဆဲမှုတွေရှိခဲ့တယ်ဆိုပြီးဆွတ်ဆွဲခံရပါတယ်ဒီလိုဆွတ်ဆွဲခံရတဲ့အတွက်သူတို့ကိုခံထားရေးအထက်လွှတ်တော်ကအတည်ပြုဖို့ကိစ္စမှာအဟံတာကြုံရနိုင်ပါတယ်အသက်44နှစ်အရွယ် Pete Hexet ဟာ2018ခုနှစ်ကကယ်လီဖိုးနီးယားပြည်နယ် Monterey မြို့Republican Party အမျိုးသမီးရေးရာဆွေးနွေးပွဲကျင်းပနေတဲ့ကာလအတွင်းအမျိုးသမီးတယောက်နဲ့ညှဉ်းဆဲခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပြီး Pete Hexet ရဲ့ရှင်းနေကဒါဟာနှုတ်သဘောတူဖြစ်တဲ့အကြောင်းနဲ့ဒီကိစ္စစုံစမ်းခဲ့တဲ့ရဲတွေကိုယ်တိုင်အမှုဖွင့်တာမျိုးမလုပ်ခဲ့တဲ့အကြောင်းပြန်ရှင်းပါတယ်အမျိုးသမီးတွေကိုငွေပေးခဲ့တဲ့အကြောင်းရှင်းနေကပြောပေမဲ့ပမာဏဘလောက်ဆိုတာထုတ်ဖော်ပြောဆိုခြင်းမရှိပါဘူး Pete Hexet ကသူ့အပေါ်ဆွဲချက်ဟာအခြေအမြစ်မရှိဘူးလို့တုံ့ပြန်ပါတယ်အသက်40နှစ်အရွယ်အောက်လွတ်တော်အမတ်ဟောင်း Matt Gaetz ဟာလည်းလွတ်တော်အမတ်ဖြစ်တာဝန်မပြီးခင်ရက်ပိုင်းအလိုပြီးခဲ့တဲ့အပတ်ကအောက်လွတ်တော်အမတ်ဖြစ်ကနေရုတ်တရက်နှုတ်ထွက်ခဲ့တာပါသူဟာအသက်မပြည့်သေးတဲ့18နှစ်အရွယ်မိန်းကလေးတစ်ယောက်နဲ့မူရစေတုံးဆွဲပြီးလိန်ဆက်ဆံခဲ့တယ်ဆိုတော့ဆွဆွဲမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗ
ျဘရာဇီးနိုင်ငံRio de Janeiro မြို့တော်မှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20ရဲ့ G20 အစည်းအဝေးကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကရောက်ရှိသွားပြီးတော့အမေဇုန်တက်တော်ကြီးကိုသမိုင်းဝင်တွေ့ရပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုတိုက်ဖျက်ရေးအထိတ်မဲ့အမေဇုန်တက်တော်ရဲကိုပထမအဆုံးတွေ့ရောက်တဲ့အမေရိကန်သမ္မတလည်းဖြစ်ပါတယ်
။ Fight to protect our planet is literally a fight for humanity.For generations to come.
ဒီနေ့ကဘာကြီးကိုထိမ့်သိမ့်ကွာခွေဖို့တိုက်ပွဲဝင်နေတာဟာနောင်လာနောက်သားမျိုးဆက်တွေအတွက်တိုက်ပွဲဝင်တာပါလို့ပြောရမှာဖြစ်တဲ့အကြောင်းဒါဟာနိုင်ငံအားလုံးနဲ့လူသားအားလုံးရက်တည်ရေးချင်းချောက်နေတဲ့တခုတည်းသောအန်ဒီရဲလည်းဖြစ်နိုင်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကဘရာဇီးနိုင်ငံအမေဇုန်ပြည်နယ်မြို့တော်မနော့စ်မှာပြောသွားပါတယ်။အမေဇုန်မိုးတစ်တော်ထိမ့်သိမ့်ဆောက်ရှောက်ရေးနိုင်ငံတကာပူးပေါင်းဆောင်ရွက်နေတဲ့အမေဇုန်ဖန်မှာအမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာတန်90ထပ်ဝင်ဖို့တနည်းဝင်နေမှာပဲသမရအင်ဖြူတော်ကကြေညာခဲ့ပါတယ်ရှင
်။ Israel ကဂါဇာကမ်းမြောင်ကိုဒီကနေ့နိုဝင်ဘာလ18ရက်နေ့မှာလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့တာမှာနေရရွှေ့ပြောင်းပြီးတဲထိုးနေထိုင်သူ6ဦးအပါအဝင်အ ਨੇ စုံပါလက်စတိုင်း၁၄ဦးသေဆုံးခဲ့တယ်လို့ကျမကြီးဝန်ထမ်းတွေကပြောပါတယ်။သေဆုံးသူတွေထဲထွက်ပြေးတိမ်းရှောင်လာသူတွေအတွက်ဘေးကင်းဇုံလို့သတ်မှတ်ထားတဲ့ El Mawasi ကမ်းခြေဒေသမှာတဲထိုးနေသူ၄ဦး၊ Rafah ဒေသမှာယာယီတဲထိုးနေသူ၂ဦးနဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်မိလောင်ပြီးသေဆုံးသူ၂ဦးလို့လည်းပါဝင်တယ်လို့ဆိုပါတယ်။ဂါဇာမြောက်ပိုင်းကဘေ့ထာလီယာမြို့မှာတော့ နေအိမ်တစ်ခုအစ္စရေးရဲ့ဒုံးကျည်ထိမှန်သွားခဲ့တဲ့အတွက်လူနှစ်ဦးသေဆုံးပြီးအများပြားလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။မနေ့တနင်္ဂနွေနေ့ကတော့ထပ်မြင့်လူနေတပ်ခန်းတစ်ခုကိုအစ္စရေးကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီပြီးသေဆုံးဒဏ်ရာရမှုတွေရှိခဲ့တယ်လို့ကျမကြီးဝန်ထမ်းတွေကပြောပါတယ်။မနေ့တနင်္ဂနွေနေ့မှာပဲလေဗနွန်နိုင်ငံဘေရုတ်မြို့တဲအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Hezbollah လက်နက်ကိုင်အဖွဲ့ပြောခွင့်ရသူမိုဟာမက်အဖစ်သေဆုံးခဲ့ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းဆူမီမြို့ကိုရုရှားဘက်ကတိုက်ခိုက်ခဲ့တဲ့အတွက်လူ71ဦးသေဆုံးပြီးတော့86ဦးထက်မနည်းဒဏ်ရာရရှိခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါရတယ်။တိုက်ခိုက်မှုကြောင့်တိုက်ခန်းပေါင်း90ကားပေါင်း28စီးတက္ကသိုလ်2ခုနဲ့အဆောက်အုံ73လုံးကိုထိမှန်ပျက်စီးခဲ့တယ်လို့ဆူမီမြို့ဒေသဆိုင်ရာအာဏာပိုင်တွေကဆိုပါတယ်။ယူကရိန်းရဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေကိုရုရှားကအကြီးအကျယ်လေကြောင်းကတိုက်ခိုက်ခဲ့ပြီးနောက်ထပ်အခုလိုတိုက်ခိုက်ခံရတာပါ။အမေရိကန်ကထောက်ပံ့ထားတဲ့တာဝဲပစ်လက်နက်တွေကိုရုရှားနိုင်ငံအတွင်းပိုင်းကိုတိုက်ခိုက်ရမှာအသုံးပြုခွင့်သမ္မတဂျိုးဘိုက်ဒန်ကခွင့်ပြုလိုက်တဲ့သတင်းတွေထွက်ပေါ်ပြီးနောက်ပိုင်းမှာတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတော့မဟာမိတ်တွေအနေနဲ့ရုရှားကိုစစ်ပွဲအဆုံးသတ်ရေးလက်တွေ့တွန်းအားပေးဖို့အာရုံစိုက်တင်တယ်လို့ပြောပါရရှင
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383လိုင်းထိုမီတာ49 kHz 6953ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရုပ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဖီအမေရိကန်တန်ကနေဒီနေ့လာနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ရှမ်းပြည်နယ်လာရှိုးမြို့ကနေဆုတ်ခွာဖို့ညှဉ်းဆန်နေတဲ့ MNDAA ကိုကန့်တက်ရဲ့ခေါင်းဆောင်ဖုန်တာရှင်ကိုတရုတ်နိုင်ငံကထိန်းသိမ်းထားတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဖုန်တာရှင်ရဲ့မိသားစုနဲ့ပါရင်းနှီးသူတိုင်းသားခေါင်းဆောင်တဦးကတော့ထင်းသိမ်းခံရတယ်ဆိုတာလက်တလော့အတိမပြုတ်နိုင်သေးကြောင်းနဲ့မကြသေးခင်အထိအဆက်အသွယ်ရခဲ့ပြီးလွတ်လွတ်လပ်လပ်စကားပြောခွင့်ရခဲ့တယ်လို့ပြောပါတယ်။ကျမရေးအတွက်ကုမီမြို့မှာစေကူတမှုခံယူနေပြီးမကြသေးခင်ရက်တွေကမိသားစုနဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်မှာတရုတ်နိုင်ငံသားရေးဌာနအာရှရေးရအထူးကိုယ်စားလှယ်မစ္စတာတိန့်ရွှေကျင်းနဲ့တွေ့ဆုံပြီးနောက်ထင်းသိမ်းထားလိုက်တာဖြစ်တဲ့အကြောင်းအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်နေပေမဲ့တရုတ်မြန်မာအာဏာပိုင်တွေကတစုံတရာပြောဆိုတာမတွေ့ရသေးပါဘူး။ဒီချိန်ထဲမှာပဲထင်းသိမ်းထားတယ်ဆိုတဲ့သတင်းမမှန်ဘူးဆိုပြီးတော့ MNDAA ကိုကိုးကားပြီးပြည်တွင်းသတင်းတချို့မှလည်းဖော်ပြနေပါတယ်။MNDAA ကတော့သတင်းနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်တာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဩဂုတ်လကဝါခေါင်းဆောင်တွေနဲ့တွေ့ဆုံတာမှာတရုတ်အစိုးရအထူးကိုယ်စားလှယ်တိန့်ရွှေကျင်းက MNDAA အနေနဲ့လာရှိုးမြို့ကဆုတ်ခွာပေးဖို့နဲ့မလိုက်နိုင်ရင်အရေးယူမယ်လို့သတိပေးတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။လာရှိုးကရုတ်သိမ်းမှုတရုတ်အာဏာပိုင်ကဖိအားပေးတောင်းဆိုကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲ MNDAA ထိန်းချုပ်ဟာတရုတ်မြန်မာနယ်စပ်ဂိတ်တွေကိုလည်းတရုတ်နိုင်ငံဘက်ကပိတ်ပစ်ခဲ့ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖြစ်ပွားခဲ့တဲ့လူထုအုံကြွမှုအတွင်းလူပေါင်းရာချီတေဆုံးခဲ့ရတဲ့အတွက်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာနဲ့လက်ထောက်တွေအပေါ်စုံစမ်းစစ်ဆေးမှုတွေကိုတစ်လအတွင်းအပြည့်တက်ဖို့အထူးခုံရုံးကဒီကနေ့ပဲညွှန်ကြားလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းနဲ့လက်ထောက်တွေကိုဖမ်းဆီးနိုင်ဖို့လုံခြုံရေးအေဂျင်စီတွေနဲ့ရဲတပ်ဖွဲ့ကဆောင်ရွက်နေတဲ့ကိစ္စရပ်တွေအပေါ်ဒီကနေ့ကြားနာခဲ့ပြီးတဲ့နောက်ပိုင်းအဖွဲ့ဝင်3ဦးပါအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုခုံရုံးရဲ့တရားသူကြီးချုပ်ဂိုလမ်မော်တူဇာမဂျွမ်ဒါကစုံစမ်းစစ်ဆေးမှုတွေကိုဒီဇင်ဘာလ18ရက်နေ့မှာအပြည့်အစုံလှုပ်ဆောင်ဖို့ပြောခဲ့တာပါ။အစိုးရရှေ့တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်အချိန်ပိုတောင်းထားပြီးတဲ့နောက်အခုလိုဆုံးဖြတ်ချက်ချခဲ့တာလည်းဖြစ်ပါတယ်။ရာဇဝတ်မှုကျူးလွန်သူတွေလွှဲပြောင်းရေးအိန္ဒိယနဲ့အရင်ကတည်းကသဘောတူညီချက်ရရှိထားတာကြောင့်အိန္ဒိယနိုင်ငံမှာဩဂုတ်လ5ရက်နေ့ကတည်းကခိုးလုံနေတဲ့ဝန်ကြီးချုပ်ဟောင်းဟာစီနာကိုဖမ်းဆီးနိုင်ရင်ဘင်္ဂလားဒေ့ရှ်ကကြိုးပမ်းနေတာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နဲ့အမေရိကန်ကြားစစ်ထောက်လိုင်းရေးဆိုင်ရာသတင်းဖလှယ်ရေးသဘောတူညီချက်တရားကိုဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။ဒေသရင်းလုံခြုံရေးဆိုင်ရာစင်ခွန်မှုတွေအကြားနှစ်နိုင်ငံကာကွယ်ရေးဆိုင်ရာပုံမအားကောင်းစေဖို့ရည်ရွယ်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဂီလ်ဘာတိုတီယိုဒိုရိုတို့မနီလာမြို့မှာသဘောတူလက်မှတ်ရေးထိုးတာဖြစ်ပါတယ်။ GSOMIA လို့ခေါ်တဲ့အထွေထွေစစ်ဖက်ဆိုင်ရာသဘောသတင်းအချက်အလက်လုံခြုံရေးသဘောတူညီချက်အရနိုင်ငံစစ်ဖက်ဆိုင်ရာအချက်လက်တွေကိုမျှဝေပေးဖို့သဘောတူညီချက်မှာပါဝင်ပါတယ်။ဒါကဖိလစ်ပိုင်အနေနဲ့လုတ်ပိုင်권နေပိုရလာမှာဖြစ်တယ်လို့တခြားသဘောတူညီထားတဲ့နိုင်ငံတွေနဲ့လည်းအလားတူသဘောတူညီချက်တွေရယူဖို့ ခွင့်လန်းနေပွင့်သွားနိုင်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဌာနပြောခွင့်ရကပြောပါတယ်1952ခုနှစ်ခရဲကအမေရိကန်နဲ့ဖိလစ်ပိုင်ကြားနိုင်ငံအပြန်လန်ကာကွယ်ရေးသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးကြတာပါလက်တလောတောင်တရုတ်ပင်လယ်ပြင်ထိုင်ဝမ်ကျွန်းတဝိုက်တရုတ်ရဲ့ရန်လိုမှုတွေတိုးလာတာနဲ့အတူသမ္မတဂျိုးဘိုက်ဒန်နဲ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာတို့လက်ထက်အမေရိကန်နဲ့ဖိလစ်ပိုင်ကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမိုလှုပ်ဆောင်လာတာဖြစ်ပါတယ်
လေတုညဉ့်ဉန်းမှုအစိုးရဆုံးအဆင့်နဲ့ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံ New Delhi မြို့တော်မှာဒီကနေ့စာတင်ကြောင်းတွေပိတ်ဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းထားတယ်လို့မြို့တွင်းမှာမလိုအပ်ပဲထရက်ကားတွေနဲ့ဒီဇယ်အသုံးပြုယာဉ်တွေဝင်ရောက်ခွင့်ပိတ်ထားပါတယ်။မြို့တော်တဝိုက်မီကိုမြူတွေထူထပ်နေတယ်လို့မြို့ခံတွေအတွက်ကျန်းမာရေးထိခိုက်နိုင်တဲ့အန္တရာယ်ရှိနေတာပါ။အထူးသဖြင့်ကလေးငယ်တွေ၊တက်ကြီးရွယ်အိုတွေနဲ့နာတာရှည်ယောဂါခံစားနေရသူတွေ၊အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာအခမ်းရှိသူတွေတက်နိုင်သမျှအိမ်ထဲမှာနေကြဖို့လေအာဏာတွေကနှိုးဆော်ထားပါတယ်လေထုညဉ့်ဉန်းမှုအဆင့်လေးတက်မှတ်တုံ့ပြန်အစီအစဉ်တွေဆောင်ရွက်နေတယ်လို့အထက်မြင့်အဆောက်အုံတွေအထိမိကိုမြူတွေဖုံးလွှမ်းနေတာကြောင့်လေရင်ခင်းစီတွေနှောင့်နှေးနိုင်တာကိုလည်းသတိပေးထားပါတယ်မြို့တော်နေရာအနှံ့အပြားလေထုညဉ့်ဉန်းမှုအဆင့်ကကမ္ဘာ့ကျန်းမာရေးဖွဲ့ကအကြံပြုထားတဲ့ဘေးကင်းမှုအဆင့်တက်မှတ်ချက်ထက်အဆ5ဆောင်းလောက်ပိုဆိုးနေပြီးဒီသတင်းပတ်တွင်ဆက်ပြီးလေထုညဉ့်ဉန်းမှုကြုံရနိုင်တာကိုလည်းသတိပေးထားပါတယ်ရှင်တနင်္လာနေ့ညချမ်းအတွက်သတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ခဲ့တာပါအခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်တအားအမျိုးသားလူမျိုးရေးတက်မတော် DNLA ထိန်းချုပ်ထားတဲ့ကွတ်ခိုင်မြို့မှာစစ်ကောင်စီလေးချောင်းတိုက်ခိုက်မှုကြောင့်မိခင်နဲ့လာသားအရွယ်ကလေးတဦးတက်ကြီးရွယ်ဦးတဦးစုစုပေါင်း3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ် DNLA အဖွဲ့ကထိန်းချုပ်ခဲ့ပြီးတဲ့နောက်ပိုင်းလေးချိန်မြောက်လေးချောင်းကနေတိုက်ခိုက်ခံရတဲ့အတွက်ဒဏ်ရာရသူ10ဦးထက်မနည်းရှိတယ်လို့လည်းပြောပါရယ်ကုတ်ခိုင်မျိုးတိုက်ခိုက်ခံရမှုနောက်ဆုံးအခြေအနေပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြမှာပါရှင
် TNL ထိန်းချုပ်ထားတဲ့ကုတ်ခိုင်မျိုးကိုတနင်္ဂနွေနေ့ညတကောင်ရံအချိန်မှာစစ်ကောင်စီကလေးချောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးတဦးနဲ့မိခင်အပါအဝင်3ဦးသေဆုံးခဲ့တယ်လို့10ဦးထိခိုက်ပြီး9ဦးဒဏ်ရာပြင်းထန်ခဲ့ပါရယ်ကုတ်ခိုင်မျိုးကို TNL ကတင်ယူပြီးနောက်လေးချိန်မြောက်လေချောင်းကတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လူမှုကူညီလုပ်ငန်းတွေဆောင်ရွက်နေတဲ့ကုတ်ခိုင်ဒေသခံတူက VOA ကိုခုလိုပြောပါတယ
်။မနေ့ကည7:40နဲ့9မိနစ်18နာရီမပြတ်လို့ဒီတောက်ခရဲလေးတရုတ်ဖျားစစ်ကြောင်းပေါ့။ဒါဖျားတော့နားမကျတာပေါ့။စလုံးပဲကြ။ဘုံက9,500ဆိုတော့ပြင်းထန်နေကြ။အဲ့တော့ပြင်းထန်နေတယ်။ရောရောဒီပြရတော့ဆုံးသုံးဦးတည်းလုံးလာပါရဲ့လေးနဲ့သူ့အမေရဲ့တတိယရောဖားတရရဲ့ဝေဒမီရှောင်းတာ။တရားရတာ10ဦးမှမှ9ဦးအချင်းချင်းမကောင်းလို့ပြည်
တနင်္ဂနွေနေ့ညတိုက်ခိုက်မှုဟာ TNL ကကုတ်ခိုင်မြို့ကိုသိမ်းယူပြီးနောက်စတုတ္တအကြိမ်အဖြစ်လေကြောင်းကတိုက်ခိုက်တာဖြစ်ပြီးဒီလေးကြိမ်တိုက်ခိုက်မှုမှာအနည်းဆုံး6ယောက်သေဆုံးခဲ့ကြောင်းလဲကုတ်ခိုင်ဒေသခံကဆက်ပြောပါတယ်
။ဒါက6ကြိမ်ပဲပေါ့။2024ဩဂတ်လ5ရက်နေ့ကမြို့မှာဈေးကြီးတစ်ကြိမ်။2024ဩဂတ်လ9ရက်နေ့မှာဒီစတုတ္တထဲပေါ့နော်။ဒီဘက်ကိုအကြိမ်။ဟာဒီကျွန်တော်ဒီနိုဝင်ဘာလထဲမှာက10ရက်နေ့ကဒီအရှာဝတ်တုတ်ကဲ့သို့မှာတစ်ကြိမ်။အခုကျွန်တော်နိုဝင်ဘာ18ရက်နေ့မှာရက်ွက်လေးမနေ့ကဖြစ်စင်ပါနော်အားလုံး၄ကြိမ်ပြသိုင်းတင်ရလူကတော့မနေ့က3ရက်ရဟိုဒီနားမှာ5ရက်တူတူလေးဆိုမှတရား3ရက်ပါနော
် TNL ကလည်းကုတ်ခိုင်လေချောင်းတိုက်ခိုက်မှုမှာခလေးငယ်2ဦးနဲ့အမျိုးသမီး2ဦးသေဆုံးပြီးအမျိုးသား9ဦးနဲ့အမျိုးသမီး6ဦးစုစုပေါင်း13ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်နိုဝင်ဘာလ18ရက်နေ့မှာပဲ TNL ထိန်းချုပ်ရာမိုင်းငေါ်မြို့ကိုဂျက်တိုက်လျင်နဲ့ပေါင်300ဘုံနှလုံးကျဲချခဲ့ရာကြောင်းလူ9ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ် TNL ကကုတ်ခိုင်မြို့ကိုဒီနှစ်ဇန်နဝါရီလ9ရက်နေ့ကတင်ယူခဲ့တာဖြစ်ပါတယ်ဒီလေကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးခင်ဗျာ
ကိုစံကျော်ပြောပြသွားတာပါရှမ်းပြည်ကဒီလေကြောင်းတိုက်ခိုက်မှုသတင်းအပြီးနောက်မှာတော့မန္တလေးတိုင်းကဒီတိုက်ခိုက်မှုတိုက်ပွဲတွေအခြေအနေကိုကြည့်ကြရအောင်ပါရှင်မန္တလေးတိုင်းမတရားမြို့နယ်အနောက်ဘက်ချမ်းမှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေကြောင့်ဒေသခံကျေးရွာသားတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့နေကန်တွေကပြောပါရတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်တာကြောင့်လုံခြုံရေးအတွက်စိုးရိမ်ပြီးတော့လည်းတိမ်းရှောင်နေကြရတာပါ။မတရားမြို့နယ်ကစီရေးတက်မှမှုနောက်ဆုံးချိန်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့လာတာကိုမခင်လေးကပြောပြမှာပါရှင်။
မရီယာမြို့နယ်နောက်ဘက်ချမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ပူးပေါင်းတပ်တွေကြားနိုဝင်ဘာလ18ရက်နေ့ကတည်းကတိုက်ပွဲပြင်းထန်နေက အပြန်အလှန်ပြစ်ခတ်နေတာတွေရှိခဲ့ပြီးတော့တိုက်ပွဲပြင်းထန်တာကလည်းနှစ်ရက်ဇက်တိုက်ရှိနေပြီလို့မရရဒေတာကန်တူက VOE ကိုပြောပါတယ
်မရရမြို့ဘုံလုံးကုန်းနယ်မှာပြစ်တယ်ဗျနေ့စဉ်နဲ့များပြစ်တယ်ကျွန်တော်ဒီနေ့၁၈ရက်နေ့ဒီနေ့မနက်ခင်းလည်းပြစ်တယ်ကျွန်တော်၁၉ရက်နေ့ကလည်းမနက်မိုးလေးမျိုးဆိုတဲ့ညမိုးထိုးတဲ့စီးဆက်နေတစ်ချက်ဒီကိုပြစ်တယ်ဗျ၁၉ရက်နေ့ကမရရမြို့နယ်ရွှေချောင်းပြူရဘက်ကနေမှာကားလေးစီးနဲ့စစ်သားအင်အားခမန်းတရားဝန်းကျင်ကပေါ့နော်ဆောက်ထုံပေါက်တာကိုစစ်ကြောင်းထိုးလာတာဗျစစ်ကြောင်းထိုးလာပြီးတော့မှအမှန်မှသူတို့ဘက်ကအထိနာရတယ်သိရတယ်ဗျအမှန်မှဒေချာတော်ကကိုးနာရီ၂မိနစ်မှလာပြေလို့ရတယ်အဲ့ဒါပြီးတော့မကြဘူးတပတ်ကနှစီနဲ့ဒေချာထပ်ပြီးလာပြစ်သွားတာဗျအ
ဲ့ဒီစစ်ကြောင်းကမရရမြို့နယ်ပင်းရရွာဘက်မှာအထိုင်ချထားတဲ့စစ်ကြောင်းဖြစ်ပြီးတော့ပြီးခဲ့တဲ့စနေနေ့မှာဇရက်ဖြူကျောင်းဘက်ကိုရောက်လာခဲ့တာပါအဲ့ဒီကနေနိုဝင်ဘာ၁၈ရက်နေ့မှာအနောက်ဘက်ချမ်းကိုစစ်ကြောင်းထိုးလာပြီးမွေတစ်တော်ယုံရွာတွေကိုရောက်လာတာလို့သိရပါတယ်စစ်ကောင်စီဘက်ကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေလို့မရရမြို့နယ်အနောက်ဘက်ချမ်းမှာရှိတဲ့ရွာအလုံးကြီးပါစစ်ဘေးရှောင်နေရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ
်မရရမြို့ကြီးနောက်ဖက်မှာရှိတဲ့ရွာတွေမှန်တယ်များအကုန်လုံးကိုသူတို့ကဖြန့်ပြီးတော့မစစ်ကြောင်းထိုးလိုက်တာတိုက်ပွဲကြီးပြင်းထန်သွားတယ်ဗျလေကြောင်းရောလက်နက်ကြီးအစုံနဲ့ပစ်တာဗျဒီနေ့ကဆက်ကဆက်ကမနက်6နာရီလောက်ကလေးကတနေ့ပုံပစ်တာခုနကလည်းပြစ်တုံးမဲ့ဗ
ျမရရမြို့နယ်နောက်ဘက်ချမ်းမှာစစ်ကောင်စီနဲ့ဒီကနေ့ထိတိုက်ပွဲပြင်းထန်နေတယ်လို့ MDYPDF ပြောခွင့်ရကိုအော့စမွန်ကလည်းပြောပါတယ်
မရရမြို့နယ်နောက်ချမ်းမှာကျွန်တော်တက်ဖွဲ့နေတဲ့ဒီစစ်ကောင်စီတက်ကြပေါ့နော်တိုက်ပွဲပြင်းထန်နေတာဟာနှစ်ရက်ရှိပါပြီအဲဒေသခံတချို့ထွက်ပြေးသိမ်းရှောင်တာမျိုးတွေလည်းရှိပါတယ်အဲဒီအသေးစိတ်ချင်းတွေတော့မသိရသေးပါဘူးဗျာ
မရရနောက်ဘက်ချမ်းမှာစစ်ကောင်စီနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်ဒေသခံကာကွယ်ရေးအဖွဲ့တွေပူးပေါင်းထားပြီးဘယ်အဖွဲ့တွေပါဝင်နေဆိုတာကိုတော့အသေးစိတ်မထုတ်ပြန်ထားပါဘူးပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့မရရမြို့နယ်တဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမန္တလေးပြည်သူ့ကာကွယ်ရေးမြို့ပြပျောက်ကြားတပ်ဖွဲ့ GCP နဲ့ BRALDF မန္တလေးခရိုင်ပကဖမရရမြို့နယ်ပကဖချမ်းမြသာစီမြို့နယ်ပကဖအောင်မြေသာဇံမြို့နယ်ပကဖအပါအဝင်တော်ရင်တွတ်ပြီး LDF အဖွဲ့တို့ပူးပေါင်းခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့မကွေးစကိုင်းမန္တလေးစတဲ့မြန်မာနိုင်ငံအလဲပိုင်းဒေသကတိုက်ပွဲတွေအရက်သားထိခိုက်သေဆုံးမှုတွေစစ်ဆောင်ပြည်သူတွေနဲ့ပတ်သက်လို့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုသာပြစ်မှတ်ထားချေမှုန်းနေတယ်လို့သာသတင်းထုတ်ပြန်လေးရှိပါရဲ့ရှင်
။မခင်လေးပြောပြသွားတာပါ။အခုဆက်လက်ပြီးတော့ကချင်ပြည်နယ်မှာအလွန်ကျွံရွှေတူးဖော်နေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။မြေရှားတပ်တုအများအပြားတူးဖော်ထုတ်လုပ်နေတဲ့တရုတ်နယ်စပ်ကစစ်ကောင်စီထိန်းချုပ်ထားတဲ့မြို့တွေကိုကချင်လူမျိုးရေးတပ်မတော် KIA ကမကြသေးခင်ကသိမ်းယူလိုက်လို့မြေရှားတူးဖော်မှုကရပ်တန့်သွားပေမဲ့ရွှေလုံငန်းတွေအလွန်ကျွံများလာနေတဲ့အတွက်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။လူနေရွက်ွက်တွေအထိကြဲကြဲပြန့်ပြန့်ရောက်ရှိနေလာတဲ့အတွက်ပတ်ဝန်းကျင်ထိခိုက်မှုတွေပိုပြီးဆိုးလာနေတယ်လို့လည်းသတိပေးနေကြပါတယ်။ကချင်ပြည်နယ်ကရွှေတူးဖော်မှုကြောင့်ထိခိုက်မှုခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်။
အထင်းကမရှိရွှေတူးဖော်မှုတွေကြောင့်ကချင်ပြည်နယ်အနှံ့မှာတစ်တောပြုံးတိတာမြေစည်းလွှာပျက်စီးတာနဲ့တောက်သုံးရည်အစိမ့်တင်တာတွေဖြစ်ပွားနေတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကပြောပါတယ်မြစ်တွေတောင်ကုန်းတွေနဲ့လူနေရပ်ကွက်တွေတဲပါမချန်နေရာအနှံ့မှာတူးဖော်နေကြတာပါကချင်ပြည်နယ်မိုးညင်းမြို့နဲ့အင်းတော်ကြီးကန်တဝိုက်ရေဝေရေလဲနေရာတွေမှာဆက်ရံနေရာကြီးတွေနဲ့တူးဖော်နေကြပါတယ်အဲ့ဒီနေရာကကပအရေးပါတဲ့ရန်ဆာရေဒိန်ဒေတာအဖြစ်2016ခုနှစ်တုန်းကထည့်သွင်းခဲ့ပါတယ်။ကချင်ပြည်နယ်အေရီမြေကျောင်းတလျှောက်မှာလည်းရွှေတူးဖော်တဲ့ဖောင်တွေအများအပြားရှိပါတယ်။ပူတာအိုခရိုင်မချမ်းဘောမြို့နယ်ကောင်းမှုလုံကျေးရွာမှာတော့ရွှေလုပ်ငန်းကတေကကိုကြက်သိန်း300ပေးပြီးမြေတွေကိုလိုက်ဝယ်နေပါတယ်။အဲ့ဒီနောက်စိုက်ပျိုးရေးခြံတွေမှာရွှေကိုရှာဖွေကြပါတယ်။ဒါတွေအလုံးကစစ်ကောင်စီခန့်ထားတဲ့ကချင်ပြည်နယ်ဝင်းကြီးချုပ်ဥက္ကဋ္ဌိန်နံနဲ့ပတ်သက်မှုတွေရှိတယ်လို့တချို့ကပြောပါတယ်။ဥက္ကဋ္ဌိန်နံမိသားစုဝင်တဦးပိုင်ဆိုင်တဲ့ဂျိတ်လန်းကုမ္ပဏီဟာရွှေတူးဖော်တဲ့လုပ်ငန်းတွေကိုအကြီးအကျယ်လုပ်ကင်နေတယ်လို့မြန်မာ Resource Watch အဖွဲ့ကမကြသေးခင်ကထုတ်ပြန်ထားပါတယ်။ပူတာအိုခရိုင်ထဲကအခြေအနေကိုကချင်သဘာဝပတ်ဝန်းကျင်အဖွဲ့ KEG ရဲ့ဒုတိယဥက္ကဋ္ဌက VOA ကိုအခုလိုပြောပါတယ်။
ကွာတော့ဒီပူပြီးတော့ဟော့ချင်နေတာကတော့ဒီကောင်းမှုလုံးကဒီနန်းဘူးလူကျွာပေါ့အဲ့နေရာမှာတော့ဥကောက်ကျန်နေပြီးတော့မှအခွင့်ပေးပြီးတော့မှဒီနေအကတွေကိုပွေပြီးတော့ပြီးနေရတာပေါ့ခွင့်ပြုထားတဲ့ဟာကိုကြမ်းပြရတယ်ဒီနေဒီဝေလာကလည်းနေဖို့ချက်ပေါ့နော်ရ ူတီးဖို့အတွက်ပဲဖြစ်နေတာပေါ့လူတွေကလည်းတခြားစီးပွားရေးလုပ်ငန်းတွေလုပ်ဖို့ရကြက်ချက်ချေတာရေးတခြားအခွင့်အရေးလည်းမရှိနေတော့တရားစာကောက်လည်းနှိခူပြီးတော့မှသာဝန်ကြီးရရှိရှင်းတာပေါ့
မြေရှားတပ်ထုကိုအများအပြားတူးဖော်ထုတ်လုပ်နေကြတဲ့တရုတ်နယ်စပ်ကစစ်ကောင်စီထိန်းချုပ်ထားတဲ့မြို့တွေကိုကချင်လူမျိုးရေးတပ်မတော် KIA ကမကြသေးခင်ကသိမ်းယူခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့မြေရှားတပ်ထုတူးဖော်မှုတွေလည်းရပ်ဆိုင်းသွားပါတယ်။ရွှေနဲ့ကြောက်စိမ့်တူးဖော်တာတွေကတော့စစ်ကောင်စီတပိုင်းတိုင်းထိန်းချုပ်ထားတဲ့မြို့တွေမှာရှိနေတုံဖြစ်ပါတယ်။ဒေသခံတွေကတော့သူတို့မြေတွေကိုရွှေလုပ်ငန်းတွေစီရောင်းချပြီးစစ်မဖြစ်တဲ့နေရာတွေကိုရွှေ့ပြောင်းလုပ်ကင်နေကြပါတယ်ဒေသခံတဦးကတော့အခုလိုပြောပြပါတယ
်ဒီစစ်အာဏာသိမ်းချမှုလို့ဘဝတွေကလုံးဝညစာမရှိအောင်ဆုတ်ကျက်တက်သွားတဲ့ဟာတွေပေါ့နော်ဒီဘက်ကနေကနေမီလီအိမ်ဆန်လေးခလုံးဆွလို့ရတယ်ဖယ်ရတယ်လုံးချောင်းစားရတာပေါ့ဒီလာတဲ့အချိန်မှာတချို့ကတော့လည်းသူတို့အိမ်ထဲတန်တော့မှလေနော်ဒီဒီနဲ့ဆိုရင်အဲ့ဒီဟာတွေကမတည်မရောက်ဖြစ်နေတဲ့ကြောင်းလိုက်ရတဲ့ဟာတွေပေါ့နော်ဆိုတော့အိမ်လည်းပြောင်းမီလည်းပြောင်းဘဝလည်းဆုံးရှိသူလာပဲဖြစ်တောက်သူလာပဲဖြစ်ပေါ့နော်ပြီးရဲ့နောက်ဆက်တွဲကတနာတော့ဒီမိသားစုရေးမှာပုံမှုပြောမှဒီသူစီစီဒီမနေရတော့လာတယ်ဒီဒီဝါပြဿနာနဲ့လူကြီးရေးပြဿနာရောပေါ့နော်ဆိုအောင်ဆုံးကတော့အဲ့ဒီလူကြီးရဲ့ကိစ္စတွေရောဖြစ်တာပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကို VOA ကဆက်သွယ်ထားဆဲဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကတော့ကချင်ပြည်နယ်အနှံ့တပ်ထုတူးဖော်မှုတွေကြောင့်အေယော်ရီမြစ်ကိုမိခိုးနေရတဲ့လူမှုဘဝတွေချင်းကြောက်ခံနေရတာကိုသတိပေးနေပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပြောပြသွားတာပါအခုတော့ဒေါက်တာဇော်မြင့်မောင်အမှတ်တရအောင်မွေပွဲအခမ်းအနားကိုကြည်ကြရအောင်ပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကွယ်လွန်ခဲ့တဲ့တလပြည့်ဆွမ်းကပ်အလှူကိုမနေ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စု Maryland ပြည်နယ်ကမင်္ဂလာရာမဖုန်ကြီးကျောင်းမှာမိသားစုတွေနဲ့သူ့ရဲ့လှုပ်ဖော်ကိုင်ဘက်တွေဒီမိုကရေစီရေးလှုပ်ရှားသူတွေကကျင်းပခဲ့ကြပါတယ်။ဆရာနာရှင်အဆက်ဆက်မှာဖန်ဆီးခြင်းခံခဲ့ရပြီးတော့ဆယ်စုနှစ်နဲ့ချီအချင်းချအချင်းထောင်တွေထဲမှာဖြတ်တန်းခဲ့ရပြီးမဲ့အညံ့မခံဘဲနဲ့မြမဒီမိုကရေစီရေးလှုပ်ရှားမှုပေါ်မှာတစ္ဆာရှိရှိရပ်တည်ခဲ့တဲ့သူအဖြစ်ဒေါက်တာဇော်မြင့်မောင်ကိုအမှတ်တရအောက်မေ့ဂုဏ်ပြုခဲ့ကြတာတွေကိုကြည့်ရှုနားဆင်ကြရအောင်ပါ။မင်္ဂလာပါရှင်အခုဒီ Maryland ပြည်နယ်မင်္ဂလာရာမအကြောင်းမှာပြုလုပ်တဲ့ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားတဲ့တလပြည့်တရားနာဒီစွန့်ကပ်အလှပေါ့နော်ဒီအလှပွဲကိုဒီဒေါက်တာဇော်မြင့်မောင်ရဲ့မိသားစုတွေအားလုံးတက်ရောက်လာကြပါတယ်ဒါသူ့ရဲ့မိသားစုတွေကအခုလက်ရှိ American ပြည်ထောင်စုကိုရောက်ရှိနေကြလည်းဖြစ်ပါတယ်ဆိုတော့ဒေါက်တာဇော်မြင့်မောင်ရဲ့ဇနီးဖြစ်သူနဲ့နောက်သူ့ရဲ့ဒီသားသမီး၃ယောက်ပေါ့နော်ဒီပွဲကိုလာပြီးတော့တက်ရောက်ကြတယ်နောက်ပြီးတော့ဒီဒေါက်တာဇော်မြင့်မောင်နေတူတူပေါ့နော်လုတ်ခဲ့ကြတဲ့ဒီနိုင်ငံရေးရဖြတ်တန်းခဲ့ကြတဲ့ထောင်ထဲမှာဖြတ်တန်းခဲ့ကြတဲ့ဒီရဲဘော်ရဲဘက်တွေလုတ်ဖို့ကိုင်ဘက်တွေကလည်းဒီဒေါက်တာဇော်မြင့်မောင်နဲ့ပတ်သက်ပြီးတော့အမှတ်တရတွေပေါ့နော်ဒီဖြစ်ပျက်တွေကိုပြောပြကြတယ
်ဆုံးရှုံးဘယ်လောက်ထိကြီးမှလဲဆိုတော့အင်မတန်မှအရေးကြီးတဲ့ဆုံးရှုံးမှုကြီးအကြီးကြီးကိုဆုံးရှုံးသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကျတော့ဒီဒေါက်တာဇော်မြင့်မောင်ရဲ့သူဆောင်ရွက်နေတဲ့တက်တန်းတက်လျှောက်နေပြီးတော့နိုင်ငံတော်တွေ့ထားတဲ့နေရာမှာပါတီတွေ့ထားတဲ့နေရာမှာအလုံးဒေါအောင်ဆန်းစုကြည်ရဲ့တကယ်နိုင်ငံတော်ကိုပြုပြင်စီခြင်းနဲ့စီရင်ကြမှာအင်အားသုံးနိုင်တဲ့တကယ်လက်ရုံးတယောက်အနေနဲ့သွားတဲ့ပြင်ကိုမန္တလေးသူမန္တလေးသားအပအဝင်မြန်မာနိုင်ငံမှာရှိတဲ့တကယ်တော်လှန်လူတူကဘလောက်ထိတံပိုးထားသလဲဆိုတော့သူ့ရဲ့ဇာပဒမှာတွေ့နိုင်မှာအဲ့တော့ဒီပုံမှာမူတည်ပြီးတော့စစ်ကောင်စီရပါလဲဆိုတော့တကယ်တမ်းတိုင်းပြည်အရေးကိုမကြည့်ဘဲနဲ့ဒေါအောင်ဆန်းစုရဲ့ဒီနေ့ဥဆောင်မှုနဲ့ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေမျိုးပေါ်မှာအင်မတန်အငြိုးကြီးကြီးဆက်ဆံပြီးတဲ့အခါကျတော့နောက်ဆုံးတကယ်တမ်းပြောရင်ကြီးမားသောစစ်ကောင်စီရဲ့ပယောကကြောင့်အခုလိုနိုင်ငံမှာရှိတဲ့တာကောင်ပြောက်ဆုံးရှုံးသွားတယ်ဆိုတာတမိုင်းမှတ်တိုင်မှာကောင်းကောင်းခိုင်ခိုင်မြဲမြဲဖြစ်နေတော့မှာပါပဲလို့ပဲပြောချင်ပါတယ်ဗ
ျနောက်ပြီးတော့ဒီအခမ်းအနားကို NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလာရှိလာရဲ့ကိုစလေဖြစ်သမရယုံပြောခွင့်ရာဥကျော်စောကလည်းလာပြီးတော့တက်ရောက်ခဲ့ပါတယ်ဒါအခုဒီဒေါက်တာဇော်မြင့်မောင်ရဲ့မိသားစုနဲ့တွေ့ဆုံပြီးတော့ဒါ NUG အနေနဲ့ပေါ့နော်ဂုဏ်ပြုစကားလည်းပြောကြားခဲ့တဲ့ဒါနဲ့ပတ်သက်ပြီးတော့ဥကျော်စောက VOA ကိုအခုလိုပြောပြပါတယ
်ဒေါက်တာဇော်မြင့်မောင်က NUG ခေါင်းဆောင်တူဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်တည်းဖြစ်တယ်သူကဒါမှမန္တလေးကိုကိုစားပြုတာမဟုတ်ဘူး မလေးတိုင်းကိုစားပြုတ်နေမှာကောင်းမြန်မာနိုင်ငံလူ့တော်လည်းအောင်မြင်ဖို့အတွက်မြန်မာနိုင်ငံလူမျိုးဖို့အတွက်စစ်အာဏာရှင်တွေလူမျိုးဖို့အတွက်စောစောတည်းပဲနောက်ဆုံးအချိန်ထိတပ်ပွဲဝင်သွားတဲ့ခေါင်းဆောင်ပြုဖြစ်တယ်ဆိုတော့အဲ့ဒီရောကျွန်တော်တို့ NUG အစိုးရဒီသမဏကြီးကိုစားပေါ့နော်သမဏကြီးကိုတန်းကွန်ပျူညာကြီးသမဏကြီးဒိုဝါလာရှိရာကိုတန်းကွန်ပျူတယ်မိသားစုကိုဝင်းနေစကားပြောကြတယ်အဲ့ဒါပါလဲဆိုတော့ဆရာဇော်ရဲ့တိုင်းပြည်အတွက်စောစောတည်းပဲလှုပ်ဆောင်သွားတဲ့ဟာကိုကွန်ပျူတာပေါ့
ကန်ဆာယောဂါပြင်းထန်ခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ဟာမန္တလေးအိုးဘုတ်ကျင်းတောင်မှာလုံလောက်တဲ့ဆေးဝါးကုသမှုမရခဲ့တဲ့အခြေအနေကိုကြည့်မယ်ဆိုရင်အကျဉ်းတောင်တွေထဲမှာကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်လို့ ICRC နိုင်ငံတကာကြက်ချေနီအဖွဲ့ကြီးနေနဲ့အခမ်းအနားကိုတက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ
်အမြဲတမ်း ICRC ကိုလည်းကျွန်တော်တို့တိုက်တွန်းနေတဲ့ဥစ္စာရှိတယ်ပေါ့နော်အရင်တော့ဒီ prison visit ဆိုတဲ့ဥစ္စာတွေ ICRC ကလုပ်တယ်ကျွန်တော်တို့အရင်ကလည်းကြားမှုတဲ့ဥစ္စာဒီ ICRC က prison visit လုပ်တာနဲ့ပေါ့နော်အတိုင်းအတာတစ်ခုထိဒီအကျဉ်းသားတွေရဲ့အခွင့်အရေးအကျဉ်းသားတွေရဲ့ရပိုင်ခွင့်တွေကိုအတိုင်းအတာတစ်ခုထိရကြတယ်ဆိုတဲ့ဥစ္စာကိုလည်းကျွန်တော်တို့အကြမ်းပြင်းသိရှိကြတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့တွေအနေနဲ့အားလုံးဝိုင်းပြီးတော့ပေါ့နော်ဒီဥစ္စာကိုဟိုကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်နိုင်ငံရေးအကျဉ်းသားတွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရတဲ့ဥစ္စာကိုနိုင်ငံတကာကသိအောင်အထူးသဖြင့် ICRC အနေနဲ့အဲ့ဒါကိုပေါ့နော်ထိထိရောက်ရောက်လည်းတကယ်ကိုချက်ချက်ပြန့်ပြန့်လုံနိုင်အောင်ကျွန်တော်တို့တိုက်တွန်းပါဖို့တော့လိုပါမယ
်ဒေါက်တာစောမြင့်မောင်ရဲ့တလားပြည့်ဒီစွန့်ကပ်လှူဒန်းနေပေါ့နော်တရားမှာစွန့်ကပ်လှူဒန်းနေအခမ်းအနားကိုတော့ဒီအမေရိကန်ပြည်ထောင်စုကပြည်နယ်ပေါင်းစုံကနော်ဒီမြမအရေးလှုပ်ရှားသူတွေဒါမြမအတိုင်းဝိုင်းမိသားစုတွေကလာပြီးတော့တက်ရောက်ကြတာတွေ့ရပါတယ်ကျမအင်ဂျင်နိုင်ပါမေရီလန်းပြည်နယ်ကနေတည်င်းပေးပို့နေတာပါရှင်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
social media တွေပေါ်ကနေထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါပါ။အဲ့ဒီထဲမှာတော့တွေ့ဆုံမေးမြန်းခန်း၊စီးပွားရေးကဏ္ဍ၊လူမှုရှုခင်း၊တက်တက်ရောင်စတာတွေကိုကျမတို့နားဆင်ကြည့်ရှုရဖို့ရှိပါတယ်။ပထမဆုံးတော့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုကြည့်ရအောင်ပါ။မြန်မာနိုင်ငံတဝန်းကလူခွင့်ရေးချိုးဖောက်မှုတွေကိုကဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီပြင်ပအရေးယူနိုင်ဖို့လှုံ့ဆော်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။ကုလသမဂ္ဂရန်တရားထဲမှာဆိုရင်လေလူခွင့်ရေးကောင်စီကနိုင်ငံရေးသဘောဆောင်တဲ့အားနည်းချက်တွေကိုကျော်ဖြတ်နိုင်ဖို့လိုတယ်လို့လည်းဆိုပါတယ်။အာဏာသိမ်းကြီးကာလဆက်အာဏာရှင်ဖြုတ်ချရေးမှာတော်လှန်ရေးအင်အားစုတွေဘက်ကလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းဦးအောင်မျိုးမင်းကပြောပါတယ်။ကိုငင်းချမ်းကြီးက VOA Studio မှာဦးအောင်မျိုးမင်းကိုတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒီတစ်ပတ် VOA ရဲ့မေးမြန်းခန်းအစီအစဉ်မှာတော့မြို့သားညွေအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကိုဖိတ်ကြားထားပါတယ်မြတ်။ဝင်ကြီးခင်ဗျာအခုလိုမျိုး VOA Studio ကနေတီအင်တာဗျူးလောက်ဖြစ်ကြပေးတဲ့ကျေးဇူးများတင်ပါတယ်ခင
်ဗျ။ဟုတ်ကဲ့အခုလိုဖိတ်ကြားတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ဝင်ကြီးတို့ဌာနကနေပြီးတော့အမြဲတမ်းလည်းထုတ်ပြန်ပါတယ်ဒီလိုမျိုးဒီစစ်ကောင်စီအာဏာသိမ်းစစ်တပ်ကနေကျူးလွန်နေဆိုတော့ဒီအချက်တွေပေါ့နော်။ပြီးတော့အဲ့လိုမျိုးအချက်တွေကောက်ယူမှုစစ်စစ်မှုပေါ့နော်။ပြန်လည်တင်ပြမှုအထူးသဖြင့်တော့နိုင်ငံတကာရန်နေရာတွေနိုင်ငံတကာခုံရုံးတွေတရားရုံးတွေမှာတင်ပြနိုင်မှုချိတ်ဆက်ပြီးတင်ပြနိုင်မှုနဲ့နောက်ဆက်တွဲတကယ်အရေးယူလာနိုင်မှုပေါ့နော်။အဲ့အနေထားဆိုရင်ရောဝင်ကြီးတို့ဘက်ကတွန်းနေတာပါရှိတယ်ဗျ။
ကျွန်တော်တို့ကတော့ကျွန်တော်ရဲ့လူခွေကိုဆိုင်ရာဝန်ကြီးဌာနဖြစ်တဲ့အတွက်ကုလသမဂ္ဂကကျွန်တော်နဲ့အသက်ဆိုင်ဆုံးကလူခွေကောင်စီပါလူခွေကောင်စီမှာရိုဟင်ညာနဲ့ပတ်သက်တဲ့ resolution နောက်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ resolution တိုင်းအဲ့တိုင်းမှာအထူးဖြစ်လူလက်ရှိလူခွေခြေနေကိုတင်ပြတဲ့ဆုံးဖြတ်ချက်တွေမှာခုနပြောတဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တဲ့ချက်လက်ရှိခြေနေကစစ်ပွဲ war crime ကလူသားမျိုးနဲ့ထိခိုက်တဲ့ crime against humanity မြောက်တယ်ဆိုတာကိုကျွန်တော်တို့ကဖော်ပြပြီးသားဖြစ်တယ်အဲ့ဒီရလက်တီကြောင့်လူခွေကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာ Dariga, a ye would read Lu at as well as Power Bida. General special report diet, seeing Kansa Mayo. The bay, seeing Kansa Mayo. Lunlum Biomebia. Luke is a Maha Minji, the Yajetemao, Darwin Shire to you, I see you, Red Baby, down to that ship. Now, Luke is my Darwin Chibi. To be met, a good journey at Long Joey Gonsima. Through Tabra Sunibulu. လုံကျွေးကောင်စီဆိုတာကတော့နိုင်ငံရေးပူဆံတာပေါ့လူခွေးချိုးဖောက်မှုကြောင့်နိုင်ငံတစ်ခုကိုနိုင်ငံရေးရအရေးယူဖို့အတွက်ကျွန်တော်တို့ဒီဟာဆုံးဖြတ်တဲ့နေရာအဲ့ဒီရဲ့အားနည်းချက်တွေအဲ့ဒီရဲ့အချက်တွေကိုကျွန်တော်တို့ထပ်ပြီးကြိုးစားတယ်ဒါပေမဲ့နောက်ဆုံးရဆုံးချက်ကလုံကျွေးကောင်စီဘက်ကလုံနိုင်ငံလုပ်ပြီးလုံကျွေးအထွေအထွေနီလာကမှာထပ်ပြီးကြိုးစားတယ်အားလုံးရဲ့ကိစ္စကတော့ထိရောက်တ မြန်မာနိုင်ငံကိစ္စကလူခွေရေးဆိုရင်မူပေါင်းနောက်နဲ့ကျွန်တော်တို့မလုံလောက်တော့ဘူး။တရားမျှတမှုတရားရေးဆိုင်ရာအရေးယူတဲ့ဘယ်လိုရေးယူနိုင်မလဲ ICC ကိုလွှဲပြောင်းပေးဖို့ဒါမှမဟုတ်နိုင်ငံအလိုက်တစ်ခုချင်းတစ်ခုချင်းကနေအရေးယူနိုင်တဲ့ Universal Jurisdiction ကိုလုပ်နိုင်တဲ့နိုင်ငံတွေကအများဆုံးအရေးယူဆောင်ရွက်ဖို့အတွက်ဒါတွေကကျွန်တော်တို့ကဏ္ဍတိုင်းမှာလှုပ်ဆောင်နေပါတယ်
ဟုတ်ကဲ့များအခုနကျွန်တော်ပြောတဲ့ဒီဝန်ကြီးချုပ်ဌာနကနေပြီးတော့မှတ်တမ်းတင်ထားတဲ့လူခွေချုပ်ပေါမှုတွေပေါ့နော်ဒီနိုင်ငံတကာရန်နေရဆိုတာကျွန်တော်အဲ့ဒါဆိုလို့တော့ပါဒီလူမျိုးနိုင်ငံတနိုင်ငံချင်းအလိုက် Ranger လူမျိုးကိစ္စမျိုးတွေပါဆိုနိုင်ငံတကာချင်းလည်းအရေးယူတာရှိတယ်ပေါ့နော်နိုင်ငံတရားရုံးတွေမှာတင်ပြီးတရားစွဲတာရှိတယ်ပေါ့နော်အဲ့လူမျိုးအလားသဏ္ဍာန်တူတဲ့ဖြစ်စဉ်မျိုးပေါ့နော်တခြားနိုင်ငံတွေမှာလုပ်နိုင်မှုအနေထားဘယ်လောက်ထိရှိလဲ
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ပြောမယ်ဆိုနိုင်ငံတစ်ခုမှာသူတို့ရဲ့တတ်မှတ်ထားတဲ့လုပ်ပိုင်ခွင့်ရပေါ့နော်တခြားနိုင်ငံကကျူးလွန်လို့ရှိရင်အရေးယူနိုင်တဲ့လုပ်ငန်းစဉ်တွေရှိပါတယ်တော်များတော့ UJ လို့ခေါ်တဲ့ Universal Jurisdiction ပေါ့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့အခုချိန်မှာလက်ခံထားပြီးတော့စီရင်နေတာတော့ Rohingya issue ပါရှိပါသေးတယ်ဒါကပါလဲဆိုတော့ကျွန်တော်တို့ Argentina နိုင်ငံမှာနောက်ပြီးကျွန်တော်တူတကီနိုင်ငံမှာကျင်းပအခုတည်းကကျွန်တော်သွားနေကြတယ်မကြာမီလုပ်ငန်းစဉ်တွေလည်းသွားနေကြပါတယ်ဒါပေမဲ့အဲ့ဒီ case က Rohingya နဲ့သက်ဆိုင်တဲ့ genocide ကိစ္စပဲဖြစ်တယ်အာဏာသိမ်းပြီးနောက်ပိုင်းမှာကျူးလွန်နေတဲ့ကိစ္စတွေအဲ့ဒါလည်းနောက်တစ် crime တစ်ခုဖြစ်တဲ့လူသားမျိုးနွယ်ကိုကျူးလွန်တဲ့ crime against humanity ပါဒါပေမဲ့အဲ့ဒါနဲ့ပတ်သက်လို့ဘယ်တရားရုံးမှာမှကျွန်တော်တို့အမှုကိုလက်ခံထားတာမရှိသေးဘူးဘလို့ပဲဖြစ်ဖြစ် Rohingya မှာကျူးလွန်တဲ့ genocide လဲ crime ပါပဲပြည်သူတစ်ယောက်လုံးအကုန်လုံးကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်တာလဲ crime ပါပဲအဲ့တော့နောက်ထပ်လုပ်ငန်းစဉ်တွေနဲ့အာဏာကိုတရားတရားလုပြီးတဲ့နောက်ပိုင်းမှာကျူးလွန်တဲ့အမှုတွေကိုနိုင်ငံနေမှာကျွန်တော်တို့ခုနကိစ္စမျိုးတရားဆွဲဆိုနိုင်မှုအတွက်တရားဆွဲဆိုအဖွဲ့တွေတရားဆွဲဆိုနိုင်မဲ့လမ်းကြောင်းတွေကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်အဲဒီတော့ဩစတြေးလျနိုင်ငံမျိုးမှာနယူးဇီလန်နိုင်ငံမျိုးမှာချက်နိုင်ငံမျိုးမှာတခြားသောနိုင်ငံတွေမှာဖြစ်နိုင်တဲ့လမ်းကြောင်းတွေကိုကျွန်တော်ရှာဖွေနေတယ်ပြီးရင်လမ်းကြောင်းတွေမကဘဲနဲ့တရားဆွဲဆိုတဲ့လမ်းကြောင်းတိုင်းဘယ်သူကဆွဲဆိုနိုင်မှာလဲဆွဲဆိုတဲ့အခါမှာထွက်ဆိုနိုင်မဲ့သူကရောကျွန်တော်သူ့လုံကြုံစွာတရားရုံးမှာထွက်ဆိုနိုင်မှုတဲ့ဘယ်လိုလုပ်မလဲအဲ့ဒီအစီအစဉ်တော့ကျွန်တော်တို့ဒါပြင်ဆင်ထားပြီးသားဖြစ်ပါမယ်ဒါတော့ NUG နေနဲ့အစိုးရအနေနဲ့တရားဆွဲဆိုတာမရှိသည့်တိုင်အောင်ဆွဲဆိုမဲ့တရားဆွဲဆိုအဖွဲ့စည်းတရားဆွဲဆိုမဲ့ဟိုကျွန်တော်ဥပဒေရေးရာဆိုင်ရာဒီ law firm တွေကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုတွေသူတို့နဲ့လက်တွဲပြီးတော့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေတာအခုဆိုတစ်နှစ်ကျော်ရှိပါပြီ
ဟုတ်ကဲ့ဗျာနောက်တစ်ခုကတော့ပေါ့နော်ဒီတော်လိုင်းအင်အားစုတွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေပေါ့နော်လူမျိုးပြည်သူလူထုအပေါ်ထိခိုက်စေတဲ့လုပ်ရက်တွေဒါမှမဟုတ်ရင်လူမျိုးလူခွင့်ရေးချိုးဖောက်မှုလူသားရာဇဝတ်မှုဖြစ်နိုင်တဲ့အထီးဖြစ်နိုင်တဲ့ဟာမျိုးတွေရှိမရှိစောင့်ကြည့်စစ်ဆေးတဲ့ရန်နေရာဘက်ဆိုရင် NGO တွေဘာတွေလုပ်နေလဲဘလို့တွေ့ရှိမှုတွေရှိလဲပေါ့နော
်ဒီမေးခွန်းအရင်အစဉ်ဆက်ပဲအစိုးရပဲတွေ့မေးလို့ရှင်တော့မရှိပါဘူးဒါတွေမဟုတ်ပါဘူးကျွန်တော်ပြပလုံကြံပြောဆိုတာလို့ပြောပါလိမ့်မယ်ဒါပေမဲ့ကျွန်တော် NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးနဲ့ပြောမယ်ဆိုရင်ဖြစ်ပျက်နေတာကျွန်တော်တို့သိပါတယ်ကျွန်တော်တို့လည်းအာကိုတကြီးနဲ့တိုင်ကြားမှုတွေရရှိပါတယ်ဒါကပထမအဦးဆုံးပေါ့နော်ဒါပေမဲ့အဲ့ဒီလောက်နဲ့ကျွန်တော်တို့ကစာရေးတိုင်ရပါတယ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်မရဘူးဗျဘာလုပ်ဆောင်လဲကျွန်တော်ပြောချင်ပါတယ်အဲ့တော့ပထမအဦးတစ်ခုကတော့ဒီလိုတိုင်ကြားမှုတွေကိုလက်ခံနိုင်တဲ့တိုင်ကြားရေးရန်နီယာကျွန်တော်တို့ဝန်ကြီးဌာနအားလုံးပါတဲ့တိုင်ကြားရေးနော်ကျွန်တော်ဘဟုကော်မတီရှိပါတယ်ရရှိတဲ့စာတွေကိုကျွန်တော်တို့ဒါကိုကျွန်တော်တေချာစစ်စစ်တယ်စုံစမ်းတယ်ပြီးလို့ရှိရင်သက်ဆိုင်ရာဝန်ကြီးဌာနအဓိကကျွန်တော်တို့ကတော့အများဆုံးပေါ့နော်ဒါပြည်ထိုင်နဲ့ပတ်သက်တဲ့အရာတွေနောက်ကာကွယ်ရေးနဲ့ပတ်သက်တဲ့အရာတွေဘာလို့မြေပြင်မှာဒါတွေကအဓိကပြည်သူနဲ့အများဆုံးထိစပ်တဲ့နေရာမှာဖြစ်တော့အဲ့ဒီပြဿနာလေးကျွန်တော်ရှိပါတယ်အ Ero Tarigu, General Yashi de Hau, but the mother to sing our rock. That's I are when eat another. Chama Tari, Tiasi, Mu Yania, Tajamu Yania, Balumu Gauti Ponime, Tao General Beaver. The yellow education, my Janja Muni, she lare. We eat an apuba some Yamakisa music, General Puba, so in a Nilanu, General looks of mine. Ero, the Choniari ma. General Mibi Mamma General Pishin like the Yarishi. The Chuja Lucy and all General. Maybe in case I'm a decayo, Janja need a case I see, like Winkan, Pablo Chonaruma, maybe in Chinima, Alon de Dime, nor Kakenyashi, the Ayo Machine Hamu. No, General Taija di Dial, Pansy di Dial, through Jaja Matin Nine, a Yamu, Aramura, Anetashi Hama, Arami General Shiva, Debbie May, General Guna Paiso, no, Gagway, when you turn out Waterswe. Julio Nedru, a Yi Murio, Ludicina Tina Lare, and you'd meet Diago, the Nane Pitalu. No, general a PDF yebo to Uo Town, say Nick, a PPS, so they have you, General Twella. Daddy got General who did a poor be to do, did they are not General Bura, Topia, then Abono, and General Luque when you turn on in it. Low labo, eh? Low lare howle, be to do the out, General Topia, Boudre, that way when you turn on it, celebrate Boubons on your Boudre, General Mia, like don't be like looks on your shiba. And I'm low damn about. Low body, but there are Luque with General Lomes or no.
စစ်တပ်ကျူးလွန်လာတော့မြန်မာပြည်ကငါတို့ကျူးလွန်တော့ဖွဲ့ထားတော့ဒါလူခွင့်ကိစ္စတွေဒီဇိုင်းမတ်မတ်ပြောခဲ့တယ်ပေါ့နော်သူအရင်က2017မှာကန်ငင်နေရလဲပြောခဲ့ဘူးနော်2017နောက်ပိုင်းမှာသူအစွာတာဝန်ရှိသူအနေနဲ့လဲပြောခဲ့တယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုပြန်ပြီးတော့ကိုနှစ်ကုန်မှာတုံ့တက်တယ်နောက်ရှင်းနှစ်နေထားကိုတုံ့တက်တယ်ဒီစစ်ရေးကျေပြန့်လာတဲ
ဒီကိုကျွန်တော်တို့ဘောပေါက်ဖို့လိုတယ်ဟုတ်ကဲ့ဝင်းကြီးမြန်ခုလိုမျိုးအာဗီအိုအေမင်းမြန်ကအစီအစဉ်မှာအချိန်ပေးပြီးဖြေကြားပေးတော့တယ်ကျေးဇူးများတင်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ကိုငင်းကျိုင်းပတ်စင်တင်ဆက်နေတဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်မှာအခုတော့စီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါရှင်တရုတ်မြန်မာနယ်စပ်ဂိတ်တွေအားလုံးကိုတရုတ်ကပိတ်လိုက်တာဟာနှစ်နိုင်ငံလူထုအတွက်စီးပွားရေးနစ်နာရတယ်လို့ KIO ကချင်လူမျိုးရေးဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်စီးပွားရေးအစီအစဉ်မှာမတ်သိန်ကီတိုက်ကတင်ပြထားပါတယ်ရှင်
ဒီနေဇာကိတ်တွေပိတ်တဲ့ကိစ္စလေးသိကျင်လို့ပါအခုအခြေအနေဘယ်လိုရှိပါလဲရှင်ပုံမူကြီးအခြေအနေပြန်ဖွင့်မဲ့အခြေအနေရှိပါလားပြန်ရောဖွင့်ပါမီလားဟုတ်ကဲ့ပါကျွန်တော်တို့အဲကေအိုတီချုပ်နေပြီပိတ်ထားတဲ့ယူပီပက်ကဂိတ်တွေကတော့ယူပီဆူရပက်ကနဲ့ပြန်ခွင့်တယ်ဆိုတာကိုတော့ကျွန်တော်တို့ဒီမှာဒီဝန်တရင်ပေးတာတော့အကြောင်းကြားတာတော့မရှိဘူးဆရာမကြီး
ဒီခိုင်အိပဘုံမှုကြီးတို့ဒီထိန်းချုပ်နယ်မြေတွေဘက်မှာရောဒီအတွက်တက်ရောက်မှုရှိပါလားရှင်အဲတက်ရောက်မှုရှိမယ်လို့ကျွန်တော်တင်ပါတယ်အလုံးကျွန်တော်တို့ဟိုဘယ်လိုပြောမလဲဆန်းချောက်ဘက်ကဒီတေရောကျွန်တော်တို့ကေအိုထိန်းချုပ်တဲ့ဒီမြေဘက်ကဒီတေရောတခါသေးနဲ့ပိတ်လိုက်တယ်ဆိုတာကျွန်တော်တို့ကြားရပါတယ်အလုံးဝန်ထွေလဲမရှိတော့ဘူးအဲ့ကတိကနဲ့ဆိုတော့
တခါသေးပစ်တဲ့ပုံစံဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဒီနေဆက်ဒေတာတွေအနေနဲ့တရုတ်ဘက်ကနေပြီးတော့လူသုံးကုန်စားသုံးကုန်အတော့များများကဟိုတရုတ်ဘက်ကတည်ယူပြီးတော့ဟိုတင်သွင်းစားတောက်ကြရတာမျိုးလည်းရှိပါတယ်ဆိုတော့ဘုံမှုကြီးတို့ဒေတာတွင်မှာဒီရိတ်ခါပြဿနာများရှိလာနိုင်ပါသလားရှင်
ဟုတ်ကဲ့ပါလွန်လော့စေကတော့ကျွန်တော်တို့ဘက်ကလည်းဒီစာအနတ်ရိတ်ခါတွေဥမာပြောမယ်ဆို
ကျွန်တော်တို့ဒီခက်ခဲမှုတော့ရှိမှာပါအဲဒါပေမဲ့တိတိမအတိရာခက်ခဲမှုတော့အခုလောလောဆယ်ရောမရှိဘူးဒါပေမဲ့နှစ်ဖက်ကပြည်သူလူထုတွေအားလုံးကတော့အချင်းချင်းစီးဝါးရေးလုပ်တာပေါ့နော်ကုသရေးဝေးတွေလုပ်တာနောက်
ဒီတက်တုံးစီဒီကစားဖို့တခြားရင်ဆောင်ပစ္စည်းတွေကာသာတော့ခက်ခဲလို့ရှိနေပါတယ်ခင်ဗျာဒါသာကျွန်တော်တို့တက်ချစ်ပြပါတယ်ခင်ဗျာဟုတ်ကဲ့
ဒီတရုတ်ဘက်ကဒီနေဆိုင်ကိတ်တွေကိုပိတ်ရတဲ့အကြောင်းပေါ့နော်ဘူမှုကြီးတို့ဘယ်လိုနားလဲပါလဲရှင်
ตรูอ่ะเนาะจนเราก็เตียวนอจ้องจ้าราไม่ใช่ผู้ตรูไลฟ์บอกอ่ะเนี่ยทุกอย่างเจ็บตะซองดีตุยอ่ะเนี่ยอะไรก็เราตรูอ่ะเนาะร้านดีปิญญาเนี่ยกิ๊กดีปิญญาเนี่ยบางอย่างพวกว่ายูดูมูเยกิซะบงกันอยู่ตัวคิกเก็บปิดไล่เดสุดาเราจนเราชาติยาบาเนี่ยจนเราก็เตียวนาจ้องจ้าราเราไม่ใช่ผู้ตาเจ็บ ตัวเช็คก็รอจำนวนเงินสัตว์เดต้าที่มีเหตุการณ์เยอะสุดมาตัวเมื่อนั้นพี่เนี่ยเนี่ยสัตว์เดต้ามาแต่ไปดีพอสองนั้นมันลุกบุเลยที่อาเปิดรอสีบาร์เลยจำนวนเช่นเดต้าเราเนี่ยไปชั้นเนี่ยไปกับเดต้าตัวมาเลยแต่ไปเดี๋ยวเสร็จสิ้นเลยถ้าจะรอตัวรอไอ้ที่คิดที่ปิดที่มาจำนวนลูกกูที่อาเปิดเด็กบางส่วนอยู่เลย
ที่ไหนได้บอกอะไรก็รอตัวจำนวนลูกกูพิโอเดนเนียมาพิโอเดสฮาร์เทมาอะไรเดี๋ยวเราปาร์ตบอกโอเคโอเคใช่แล้วที่เนซาที่ตามยาฮะที่ก้าพี่ที่ลำบากสุดตัวใหญ่ๆอยู่นั่นไงลูดูฮาร์ที่เนซาเกตเตอร์บอกมาที่มีพิโรตั้งเมื่อวันจันทร์เราจะไปเลยบุ๋มบุ๋มหัวเราที่เนมาเนเรที่เนมา
เช็คกันว่าที่ปีตุเรจังบุ๋มหัวอธิษฐานพิบาร์เลยสรุปที่ลูเนซาเกตเตอร์ไปด่าฮะปีตุลูดูปอนะไอ้ตัวนี่นามุสอย่างบุ๋มหัวจีเป็นลูกยามพิโรลูยาบาลเลยใช่โอเคที่กันมุสีบาร์เลยนะเพื่อการปีตุลูทูดีไอ้ที่กูเป็นการมาสีเดียปีตุลูดีอ๋อน้าจันรู้ที่เป็นมาสีเดียปีตุลูทูดีอ่ะตัวที่กันมุรอสีบาร์เลย อาจารย์จริงจังจะเป็นเรื่องลูกศิษย์เนาะคุณน่ะเดี๋ยวดูนะเพื่อการปีตุลูทูอัตโนรอสุยงบุรอมีอาบาร์เลยโอเคที่บาร์เลยถ้าเราเรามีองค์จริงจังจะเป็นเรื่องลูกศิษย์เนาะรูปแบบการตัวเรามากรวาบุจูมสีวาบุจันโอเปกันเลยมากรวาบุจูมสีวาบุจันโอเล่นในไกลเนี่ยได้พอเอซีดีอัตโนรอ แล้วที่เราไม่เข้าบ้าบุจันโอเราเป็นลูกเป็นเด็กที่เล่นในใจเนี่ยเด็กตัวนี้บอกว่าจันโอเอตัวนี้ยี่มันชัดดีกว่าเราจันโอเราเราเยอะแต่ตัวมันเราไม่เข้าบ้าบุแต่เมื่อปีตุลูทูบุเราจันโอเราเราเชี่ยมาปีปาร์เลยจูปีตุลูทูอัตโนรอเรานี่นะมุโรชิเมลูจันโอชูมิบาร์เลยก็มีโอเคคุณเลี้ยงชิมาโยมีมาในมีมาปีด้วยปอนะ
ปีด้วยงานหนาเลยการีบารีเป็นมีนิรามิยาสีบาลาเซนที่เนซาเกตมาแต่เราดูปัจจุบันเนี่ยเป็นมาโก้ที่มาที่กรุงเทพฯบ่เนาะที่ลูกเด็กเกิดยาร้อนเลยเชื่อว่าสีบาลาสุดร้อนเลยเชื่อมาโร่ที่นี่ว่าสีบาลาสุดร้อนประมาณปีเป็กกันเนี่ยวันหนาเลยการีเลยเป็นมีนิรามิสีบาลาที่ลูกเป็กกันเนี่ยวันหนาเลยการีเลย พี่มีดามชีวาบุกเนี่ยสรุปไอ้ดีเลยเจมาร์โรไอ้ดีเนี่ยเป็นการปิดตัวลูกที่ชิ้นชิ้นดีกรณีอุ้งเวเนเดดีกาลาเป็นชีวาเลยถ้าเราไอ้เราที่จีมาจะต้องเราไม่ใช่บุกเนี่ยสรุปโอ้ก็ช้ามาเราจะรู้เกี่ยวกับที่จุดเด่นในเมมาร์โรเทียบุนนั่นเองงานเยอะเดี๋ยวมันสูงสุดชิ้นเราอินเตอร์เนชั่นแนลเลเวลพิกดีเราไอ้ดีเลยเจมาร์ชีวาเลย
เราไอ้มามาคุณอาพี่โอ้ลูกแต่ที่มาปิกนิกเดียร์เราไปถ่ายเราไม่ใช่บุคคลเนี่ยโอเคโอเคมาเช่นบุ๋มวิญญาณผู้ทุบไปเจสุติมาเลยเช่นเมื่อตั้งอีทายเป็นสิ่งที่สนิทสิบวัยกันนะว่าเช่นจมารู้วิวิมีมาบ้างงานนี้คุณลูกยาสิมีมาสนองเจียงกูนายงานนี้เซนไอที่วอชิงตันดีซีงานนี้ได้ยัยเดินเส้นนี้เดี๋ยวมันเนี่ยไปมาส่วนนี้เลยมีมาสนองเจียงมันเนี่ยชาวนายงานนี้คนนายที่ ได้ยัยเดินเส้นนี้มาเลยคือที่ยากูนายงานนี้เซนไอซีซิงูโรไลน์ตัวมีเตอร์สกูกิโลเฮกซ์ติงาลิงาตัวเนี้ยไลน์ตัวมีเตอร์เนสังาคิโลเฮกซ์ติดติดสิบคนตัวเนี้ยไลน์ตัวมีเตอร์ตัวเส้นเนี้ยคิโลเฮกซ์กูตรงตรงอารุกันนี้เพียงอยู่น่าเส้นไหนมาเลยคือเราที่จมารู ลูมูชูเกนซีซิงโกน่าเส้นจิชิโบเชนยาบารีอเมริกันบิดาซูมาแทนเนตักดูแทนิจาริเอชเวมยามาลุงเอรีกุนเย่เชสเซปิโรเอเจเนียนีเอตุยจงนีเพลนไนจามีบัมมิสยูทเน็ตวอร์ดเอจาวเมสุมยามงาลูมูชูเกนซีซิมาเต็มจักทาวาเรชิม
อเมริกันบิดาซูมาเนี่ยมาดูเอบอดีแทนเนตักดูกอลิตเตอร์นิจาริลุงเอรีจามา
လူမှုရေးဒီပညာရေးနဲ့အလောက်ကိုင်းကိစ္စတွေကိုချိတ်ဆက်ပြီးတော့အကြံဉာဏ်တွေဖလှယ်နိုင်ကြဖို့အတွက် Burmese Youth Network ဆိုတဲ့ကွန်ရက်တစ်ခုဖွဲ့ထားပါတယ်။လူငယ်အချင်းချင်းတိုင်းပြန်ဆွေးနွေးနိုင်ကြဖို့အတွေ့အကြုံတွေမျှဝေနိုင်ကြဖို့အတွက်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအခြေစိုက်တဲ့မြန်မာလူငယ်တွေဖွဲ့ထားတဲ့ကွန်ရက်ဖြစ်ပါတယ်။ဒီကွန်ရက်နဲ့ပတ်သက်လို့ပို့ပြီးတော့သိရဖို့အတွက်အဖွဲ့ဝင်တယောက်ဖြစ်တဲ့မတ်ဂျလိုင်မိုးအောင်နဲ့မေးမြန်းထားပါတယ်ရှင်။
ဒီ LA မှာဖုန်ကြီးကျောင်းတစ်ခုရှိတယ်ဖားအောက်ဖားအောက်ဖုန်ကြီးကျောင်းပေါ့အဲအဲ့ဖုန်ကြီးကျောင်းကဒီမြန်မာဟိုလူငယ်တွေကိုကလေးတွေကိုအဲ့ဘာသာရေးတွေပါတယ်အဲစာသင် or မြန်မာစာပါတယ်သင်ပေးတာပေါ့ and I ဖုန်မှာဖုန်အဲ့ဖုန်ကြီးကျောင်းမှာရှိတယ်ဖုန်တပါအရှင်ပင်နာကြီးကဒီတင်မီတို့ဒီ some local မြန်မာလူငယ်တွေကို agent idea discussion တွေပါတယ်ပေးတာပေါ့သူ့ရဲ့ idea ဒီ recently ဒီရောက်လာခဲ့တဲ့ဟိုမြန်မာပြည်ကလူငယ်တွေအတွက် some sort of resource platform but so တို့ဒီအထားတွေပါတယ်သိမသိရင် education system တွေပါတယ်သိမသိရင်ဒီ fellow ဟိုမြန်မာလူငယ်တွေကတို့ကူလိုက်ရတာပေါ့ and so I idea ကနေဒီ foundation ဖြစ်သွားတာဒီ Burmese Youth Network ကိုတမီတို့ဒီ LA and OC County မှာရှိတဲ့ Burmese Youth ကဟို create လုပ်လိုက်တာပေါ့ဒီ network က it's for တမီလို့ဒီမှာကြီးပင်းလာတဲ့ho LA and OC county ma need it ho myma khle de ma chang tane de khle de but also for recent ho myma ho khle lunga immigrant de ba high school ywe college ywe adiga ro ho lunga ywe ba di lunga de twa di khle de twa tamee do wa we want to be a resource platform but ho lumo ye sai ho academic ho career ko develop help to develop low debt network but for my personal experience the meet di america ma ji bin la da di ho myma very minority community le and so the cha ko club di organization a for example like jauni ma or you know korean club filipino club di latino organization ho the meet the ngajini go tui bi lo tharo cultural pride chi ba la tharo community support chi le but the meet was so scattered so all over the place with di ho lunga network chi and the meet ho stronger community pit the chance chi da bo
အခုနပြောအရှင်းပြသလိုပေါ့နော်ဒီသမီးတို့လိုမျိုးဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာကြီးပြင်းလာတဲ့လူငယ်တွေကနေပြီးတော့မှဒီအခုမှဒီမြန်မာနိုင်ငံနေပြီးတော့ရောက်ပြီးတော့ဟိုအခြေချတဲ့လူငယ်တွေအတွက်ကိုသူတို့လိုအပ်တဲ့အကြံဉာဏ်တွေပေးခြင်းနဲ့သူတို့အတွက်လိုအပ်မဲ့အကူအညီတွေကိုပြောပြခြင်းနဲ့ဆိုတဲ့အခါကျတော့ဘလိုမျိုးပေါ့နော်သူတို့ဒီလိုအကူအညီတွေပေးနိုင်မယ်တိုးတက်အောင်လို့သူတို့ရဲ့ဒီပညာရေးပိုင်းဒီအလောက်ကင်ပိုင်းမှာတိုးတက်အောင်လို့ဘလိုမျိုးကူညီနိုင်မယ်လို့ရောဟိုစီစဉ်ထားလိုက်ရှေ့ကူညီဖို့အစီအစဉ်တွေလုပ်ထားလိုက်ရှေ့
So the Mido a akolo po accessible pit out because the Mido a di Southern California ho akolo a spread out le especially even like Orange LA County ma the Mido community a dense population thing with you so that's why the Mido in person and online event di she chi met and I event ya either academic or social or career related pima bo so for example question and answer event day question and answer panel day ho workshops day ho social bonding events day So for example the Mido the first event the Mido Loda question and answer a panel Loda about the college with Guadalupe high school Clady but the Mido own high school and college experiences the Jump Yore fellow college with shout at Jump Yore or financial aid scholarship information about and the Mido officer yeah each of us have our own like unique individual experiences deba and so, since the Mido study the line they are so diverse the Mido I mima Claudio various topic to you at anybody feel yet but and the Mido is the first hand experience yet and then the other week the Mido college application go boomy be that workshop go host lo be that so over Zoom but and then I had a cool season got I so my high school Claudio I college I thought shout need that so I throw essay by Kuni Obe da bo. Hello workshop day and then tomato in the future so many more events the Kuwa Foundation meshi did it but so many more event idea by tomato plan lo ni de especially I ho so thing I just give the lungari a chance to become friends but and meet each other social bonding events just important community event day I hello ni lan at tomato the So
kuna tamis sembia ke dulu bepon. No di apa yang mah para ga oh ni memiosom pas subject miosom dan ijarre di lungeria ni biro mah luar dek kuni depe nine sura. Upa mah apa yang belum mios subject miori le sura. Oh biar biar lu jam lah. Upa tamis soye le kukurai badan ni le belum mios soye belum mios mego miori ni pada lu bepon. Tahu mego ni soye pih po biro pih nine melu. Oh biar lu jam le sen.
Okay. So the middle at who I founding officer team that the middle at different who lined yet very diverse. So for example, the Mia who I who Yoshin Anupinya communications line, but a lot of my founding officer, like for example, one got who graphic design go at then and one got I or a couple got who the medical Siawin line, but so the middle at interest stay the middle the. The middle of personal network, the jama, the middle connection, Ibarishida, it's very diverse. But the middle of the member network, but so one member in the network got something, resource or something through my Adana Hashini, and then another clear I have little Akuni or Bailiana. But so we want to make an opportunity for them to connect and learn from each other. But.
So dia ni dia tu si masih dia ajar ni, kos si masih dia ajar dia ni dia cai sebiro mah pelai biru, ada bom juga ni. So,
nampak
tu kuah kunaan wah nyamah biar kita lulus lulus ye. Dia pun kah America kuah yau lah biro mah cai cari lungeri dua golaji beres. So, elem yau lungeri ni ni pon, di teru ni ni English lupa buk kah kah si mesuain oh. Nyamah lu kunya kau di nyamah lu mew pon, di lu satu aja mesuain oh, satu aja lu yang time lah.
Yeah, of course. The middle of Golo, I deboard got who Mamalubari is the Gapio, who made it like mainly out of the way she is. So, not a problem, who language barrier at the middle. We will work through it together. Anytime the middle, any information, any question, email Uliad, the middle Gmail at BurmeseYouthNetwork@gmail.com. The middle Instagram account, Burmese Youth Network. I Instagram account, I link my whole member sign up form, Shida. I link, so I Instagram my. Oh, I have Liliada. And the middle Facebook, I Burmese Youth Network public page would join Liliada. So the middle any event information update the body of Olua, I hold three platform at the middle of Minathin Hama.
Burmese Youth Network got much like Momia Machine. သူတို့လူငယ်ကိုရနေနဲ့လက်ရှိမှာဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာရှိတဲ့မြန်မာလူငယ်တွေကိုအဓိကထားပြီးတော့ကူညီနေပေမဲ့နောက်ပိုင်းကျလို့ရှိရင်တော့အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာရှိတဲ့မြန်မာလူငယ်တွေကိုအွန်လိုင်းကနေပြီးတော့ချိတ်ဆက်ကူညီသွားနိုင်အောင်ကြိုးစားမယ်လို့ပြောပါရရှင်။
ကျမဆုမြတ်မောအပတ်စဉ်တင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်မှာအခုတော့မအေးသနာကျော်ရဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုလည်းကျမတို့နားဆင်ကြည့်ရှုကြရအောင်ပါ။ပြင်သစ်တော်လှန်ရေးကြီးပေါ်ပေါက်ပြီးတော့မိဖုရားကြီးနန်းကြဆီခဲ့တဲ့အဖြစ်တွေကစိန်လယ်ဆွဲအရှုပ်တော်ပုံတွေစိန်တွေနဲ့စိန်လယ်ဘက်ဆွဲကြိုးလေလံတင်ရောက်ချတာမှန်းထားတဲ့ဈေးထက်
အများကြီးပူရသွားပါတယ်။မအေးတနာကျော်ရဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်မှာကြည့်ကြရအောင်ပါရှင်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားတွေကိုတက်တန့်ရောင်သတင်းလွှာမှာပြောပြပေးသွားပါမယ်။ကျမအေးတနာကျော်ပါ။
It was an electric night. It was very it was wonderful to see that the market reacted so well to the things that we were offering. And
Lilanboy ga dage ko sait lou sha sia ba bae. Pya tha de pisi ri paw ma zee kwat ga tong pyan mu kaung na myin ya lo wan da ba bae. Tamai win lawe yarana ri twa athu ti tan zee kwat shi ni de so ra tin sha ba bae. Ba lo le so yin lu ri ga pisi ko rin wae da ma hoh ba u. Eri pisi ne pa la de tamai ko
ga. We're very happy with the results that we had. I think that the client who bought it is ecstatic.
Lilanboy ya lat dwe ko chan lo yan chin na ba de. Wae daw de du le athu ko pyo daw ba de. သူကလေးလံမနိုင်နိုင်အောင်လှုပ်ဖို့ပြင်ထားတာရလဲရသွားပါတယ်။ဆက်ရှိရာစုခေတ်ကလဲဆွဲတစ်ခုကအခုခေတ်ဝယ်လို့မရတော့ဘူးလို့ထင်စရာရှိပေမဲ့တေချာဝင့်မှာချစ်မြတ်နိုးပြီးတော့ကိုဝစ်စင်ပါပါ။အ
ာရှကပုတ်ကလေးကစူဆောင်းသူတယောက်ရောင်းချခဲ့တဲ့ဂျော်ဂျီယန်ခေတ်ကစိန်
300 ကရက်နဲ့လဲဆွဲကအချိန်အကြာကြီးလေးလည်းအပြိုင်လုခဲ့ရပြီးတော့စော်တပီကမှန်ထားတဲ့ဒေါ်လာ 1.2 တန်းကျော်တဲ့အများကြီးဈေးပိုရတာဖြစ်ပါတယ်။ဒီလဲဆွဲမှာပါတဲ့စိန်တွေကတချို့ကမာရီအန်ဒရိုင်းနဲ့ရဲ့လဲဆွဲကလာတာဖြစ်နိုင်တယ်လို့စော်တပီကဒီလထဲမှာပြောသွားတာပါ။ဩစတြေးလျတော်ဝင်မိသားစုဝင်ဖြစ်ပြီးတော့ပြင်သစ်ဘုရင်လူဝေ16ရဲ့ဇနီးဖြစ်လာတဲ့မာရီအန်ဒရိုင်းနဲ့နန်းကြချိန်မှာပြဿနာတွေနဲ့ပိုဆိုးစီတာနဲ့ပတ်သက်တဲ့စိန်တွေဖြစ်ပါတယ်။ဘုရင်ကြီးရောမိဖုရားရောပြင်သစ်တော်လိုက်ရေးကာလ1993ခုနှစ်မှာခေါင်းဖြတ်ကွက်မြတ်ခံခဲ့ရတာပါ။ဒီစိန်နယ်ဆွဲကိစ္စက1985ခုနှစ်တည်းကဖြစ်ပွားခဲ့တဲ့စိန်နယ်ဆွဲအရှုပ်တော်ပုံရဲ့အဓိကဆက်ကောင်လည်းဖြစ်ပါတယ်။အဲဒီကငွေကြေးကြက်တဲနေတဲ့မင်းမျိုးမင်းတွေအမျိုးသမီးဖြစ်တဲ့ယွန်ဒီလာမော့ကသူ့ကိုယ်သူပြင်သစ်မိဖုရားလို့အယောင်ဆောင်ပြီးတော့အဲ့မိဖုရားနာမည်နဲ့ငွေမပေးဘဲနဲ့စင်တယ်ဆွဲကိုအရာယူခဲ့တာပါ။နောက်ပိုင်းမှာတရားရုံးကဒီကိစ္စနဲ့မာရီအန်ဒရိုင်းနဲ့မဆိုင်ဘူးသူမှတာဝန်မရှိဘူးလို့ဆုံးဖြတ်ခဲ့ပေမဲ့လေသူတရားလုံးအဆောင်ရောင်များတာတွေကိုစိတ်ဆိုးနေတဲ့လူလူရဲ့စန့်ကျင်မှုကရော့မသွားခဲ့ပါဘူး။ဒါကြောင့်မလို့ဒီကိစ္စကပြင်သစ်တော်လင်ရေးမိကိုပိုတောက်လောင်စေပြီးတော့ပြည်သက်ပြင်းစင်းနဲ့ပြုတ်ကျစေတဲ့အကြောင်းတွေကတစ်ချက်ဖြစ်လာခဲ့ပါတယ်။တော်လည်ရေးပြီးတဲ့နောက်မှာစိန်တယ်ဆွဲအရှုပ်တော်ပုံနဲ့ပတ်သက်တဲ့စာပေနဲ့ရုပ်ရှင်ကားတွေအများကြီးထွက်ခဲ့တာပါ။ဒီလေဆွဲကိုလေးလံအောင်သွားတဲ့သူကအထူးကိုပြောရွှင်နေတယ်လို့လည်းလေးလံကြီးဟာပြောပါတယ
်။သူကတိတ်လာတဲ့စကားတစ်ခုကျွန်တော်ကိုပြောသွားပါတယ်။ဒီလေဆွဲကိုလေးလံအောင်တာကျွန်မအတိတ်ကိုပြောတယ်ဒါပေမဲ့ကျွန်မကပန်းရှင်မဟုတ်ဘူးနောက်ပန်းရှင်တယောက်မရောက်လာခင်အထိကြားထဲကထိန်းသိမ်းဆောင်းရှောက်မဲ့သူပဲဖြစ်တယ်လို့ပြောပါတယ
် The next person will come along
and 1980ဝင်းကျင်ကဖန်တီးခဲ့တဲ့မူရင်းလေဆွဲကစိန်တွေကိုမှောင်ခိုဈေးကွက်မှာတစားစီပန်းရောင်းခဲ့လို့နောက်ကျောင်းလိုက်ဖို့မဖြစ်နိုင်တလို့ပါပဲဒါပေမဲ့စိန်တွေရဲ့အရေးသွေးနဲ့တက်တန်းကမူရင်းလေဆွဲတွေကပဲဖြစ်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်လေရင်းပတ်ပဝါပုံဖန်တီးထားတဲ့ဒီလေဆွဲကဖွင့်ဝင်လို့ရတယ်လို့ရှေ့မှာလည်းထုံးဝင်လို့ရတာပါအရင်ပိုင်းရှင်တွေထဲမှာတော့ Britain က Marquess of Anglesey Anglesey နဲ့ဇာလဲပါဝင်ခဲ့ပြီးတော့သူ့ရဲ့မိသားစုတွေကတယောက်ကဒုတိယမြောက် Elizabeth ဘုရင်မကြီးရဲ့နန်းတက်ဖွဲ့မှာဝစ်ဆင်ခဲ့တယ်လို့ Sotheby's ကပြောပါတယ်ရှင
်။မဲဤတနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလှအစီအစဉ်မှာတနင်္လာနေ့ညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။ယူကောက်ခွန်တမနာဒွန်နဲ့ထရမ့်ရဲ့အစိုးရအဖွဲ့ထဲမှာအရေးကြီးတဲ့တာဝန်ယူဖို့အစိုးရပြုထားသူတွေကကာကွယ်ဝင်ကြီးအဖြစ်အစိုးရပြုခံထားရတဲ့ Fox News သတင်းကြေညာသူ Pete Hexer နဲ့ရှင်းနေကြုတ်အဖြစ်အဆိုပြုထားတဲ့အောက်လွတ်တော်အမတ်ဟောင်းမက်ဂိတ်စ်တို့နှစ်ယောက်စလုံးလိမ်ပိုင်းဆိုင်ရာအရှုပ်ထွေးတွေနဲ့ညှိစွန့်မှုတွေရှိတယ်ဆိုပြီးတော့ဆွတ်ဆွဲခံနေကြရပါတယ်။ကဘာတဝါရာသီဥတုဖောက်ပြန်မှုတွေကိုကင်တွယ်ဖို့ငင်းချမ်းရေးကိုဖော်ဆောင်ရမှာကဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဥဆောင်မှုဥဆောင်တာဝန်ယူဖြစ်ရှင်းမှုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပမဲ့ G20 ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမတိုင်ခင်မနေ့ကတိုက်တွန်းပြောဆိုခဲ့ပါတယ်။ဒီ G20 နိုင်ငံတွေဟာစီးပွားရေးခိုင်မာအားကောင်းသလိုတန်တမာရေးအရှိန်အဝါကြီးတဲ့နိုင်ငံတွေဖြစ်တာကြောင့်ဥရယာတိဖောက်ပြမှုတွေကိုကင်တွယ်ဖြေရှင်းရေးဥဆောင်ကြဖို့သူကတိုက်တွန်းပြောဆိုနေတာဖြစ်ပါတယ်။ရှမ်းပြည်နယ်လာရှုမြို့ကနေဆုတ်ခွာဖို့ညှင်းဆန်နေတဲ့ MNDAA ကိုကန့်တပ်ရဲ့ခေါင်းဆောင်ဦးဖုန်တာရှင်ကိုတရုတ်နိုင်ငံကထိန်းသိမ်းထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဖုန်တာရှင်ရဲ့ရောမိသားစုနဲ့ပါရင်းနှီးသူတိုင်းသားခေါင်းဆောင်တဦးကတော့ထိန်းသိမ်းခံရတယ်ဆိုတာလက်တလောအတီမပြုတ်နိုင်သေးကြောင်းနဲ့မကြသေးခင်အထိဆက်သွယ်ရခဲ့ပြီးလွတ်လွတ်လပ်လပ်စကားပြောခွင့်ရခဲ့တယ်လို့ပြောပါတယ်။ကျမကြီးအတွက်ကုမင်းမြို့မှာစေကူတမှုခံယူနေပြီးမကြခင်ရက်တွေကမိသားစုနဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒီချိန်ထဲမှာပဲထိန်းသိမ်းထားရတဲ့ဆိုတဲ့သတင်းမှမှမှုဆိုပြီးတော့ MNDAA ကိုကိုကပီပြည်တွင်းသတင်းမီဒီယာတချို့မှလည်းဖော်ပြနေပါတယ်။ MNDAA ကတော့သတင်းနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်။အစ္စရေးကဂါဇာကမ်းမြောင်ကိုဒီကနေ့နိုဝင်ဘာလ18ရက်နေ့မှာလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့တာမှာနေရွှေ့ပြောင်းတဲထိုးနေထိုင်သူ6ဦးအပါအဝင်အနည်းဆုံးပါလက်စတိုင်း14ဦးသေဆုံးခဲ့တယ်လို့ကျမကြီးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျ။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအတွက်ထုတ်လုပ်ရေးမှုတွေကတော့ ကိုစံကျော်နဲ့မက်ခင်လီဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ရောဘတ်ဘက်စပါရုပ်တံအင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ရှင်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတော်လွှားကသောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါThis program has